မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ကရင်ပြည်နယ်ပါဝင်တိုင်းနယ်ပြည်နယ်တွေမှာလက်နက်ကိုင်ပြပခတွေပိုးပြီးပြင်းထန်လာခဲ့ပါတယ်။အဲ့ဒီထဲမှာကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေကော့တူးလေကစစ်ရေးအတင်းမှဇုံနယ်မြေတစ်ခုဖြစ်လာခဲ့ပြီးစစ်ပေးရှောင်ပြည်သူတွေလည်း3သိန်းခွဲကျော်ရှိလာခဲ့ပါတယ်။စစ်ပေးရှောင်တွေများလာတာနဲ့အမျှသူတို့အတွက်အကူအညီထောက်ပံ့တွေလည်းအများအပြားလိုအပ်နေပါတယ်။ဒီစစ်ပေးရှောင်တွေကိုတစ်ဖက်တစ်လမ်းကနေကူညီပံ့ပိုးနေတဲ့လှုပ်ရှားမှုတစ်ခုနဲ့မိတ်ဆက်ပေးခြင်းပါတယ်။အဲဒါကတော့ Food Not Bombs ကတူးလေဆိုတဲ့လှုပ်ရှားမှုဖြစ်ပါတယ်။ဒီလှုပ်ရှားမှုကိုစတင်ဦးဆောင်ခဲ့သူကတော့ North Simba Four ပါ။
အဓိကတော့ကျွန်တော်တို့နေရာတွေမှာအခုစစ်တပ်အနာသိမ်းပြီးတော့နောက်ပိုင်းမှာတော့စစ်ပွဲတွေများတယ်။နေရာတိုင်းမှာဖြစ်နေတယ်ပေါ့။အဲ့လိုဖြစ်နေတဲ့အပေါ်မှာအစားအသောက်လုံလောက်နဲ့အစားအသောက်ဝင်ငင်းချင်းချင်းစားသောက်ခွင့်ရဖို့တန်းလူညီများစားတော့ဖွင့်ရဖို့နဲ့တရားမျှတစွာအစားအသောက်ကိုစားတော့ဖွင့်ရဖို့ဆိုတာအရေးကြီးလိုအပ်လာတယ်လူသားတိုင်းရဲ့အသက်ရှင်မှုနေ့စဉ်အသက်ရှင်မှုမှာဒါလိုအပ်နေတဲ့အရာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီကနေစတင်တော့လှောက်ရှားလာတာဖြစ်တယ်ပေါ့နော်2023ခုနှစ်ဒီဇင်ဘာလောက်မှာကျွန်တော်တို့စတင်တော့မှလှောက်ရှားဖြစ်တယ်ပေါ့နော်
ဒီလှုပ်ရှားမှုကပြည်သူတွေစစ်ဘေးကြောင့်အစားအစာပြက်လက်မှုမဖြစ်ရအောင်ကိုစိုက်ပြိုးတာကိုစားကိုကျမကိုဖန်တီးခြင်းကမိမိတို့ရဲ့ဘဝစီမံခန့်ခွဲရေးမှာအရေးကြီးကြောင်းပြည်သူတွေလက်တွေ့ကြကြလှုပ်ဆောင်နိုင်အောင်ရည်ရွယ်တာလို့ဆိုပါတယ
်ဒီလှုပ်ရှားမှုမှာတော့ကျွန်တော်တို့လှုပ်ဆောင်နေတဲ့ຢာတွေကတဘာဝတိုင်းစိုက်ပြိုးတဲ့သီးနှံတွေကိုစိုက်ပြိုးတာတွေကိုလှုပ်ဆောင်မယ်နောက်ပြီးအဲ့လိုစိုက်ပြိုးနိုင်အောင်လို့လည်းဒေသခံတွေနဲ့စစ်ဘေးစစ်ချောင်းတွေရှိတဲ့နေရာတွေမှာကျွန်တော်တို့မျိုးစေ့တွေကိုဟိုပေးဝေးပေးတယ်ပြီးတော့မှကိုယ်တိုင်လည်းစိုက်ပြိုးတာတွေလည်းလှုပ်ဆောင်တာမျိုးရှိပါတယ်အဲ့လိုဆိုတော့အဓိကတော့ဒီအစားအသောက်တွေကိုတင်ပို့ခွင့်မရတော့ပို့ဆောင်ခွင့်မရတော့ဆိုလဲကိုယ်နားမှာရှိရမြေမှာကိုယ်စားသုံးခွင့်ရဖို့ပေါ့နောက်တော့တန့်ရှင်းလက်ဆက်တဲ့အစားအစာကိုလည်းကိုယ်တိုင်စိုက်ပျိုးခြင်းစားသုံးခြင်းအဖြစ်လဲကိုယ့်ကျမကိုဖန်တီးခြင်းဆိုတဲ့အရာကိုလုပ်ဆောင်ခြင်းဖြစ်တယ်ပေါ့နော်ကိုယ်စိုက်တာကိုစားခြင်းအဖြစ်ကိုယ့်ကျမကိုဖန်တီးခြင်းဆိုတဲ့လက်တွေ့လုပ်ဆောင်မှုကိုလည်းတွားခြင်းဖြစ်ပါတယ်ပေါ့
ဒီလှုပ်ရှားမှုကိုလူငယ်တွေကဦးစီးဦးဆောင်ပြီးတော့လှုပ်ဆောင်နေကြတာလို့လဲဆိုပါတယ်အဖွဲ့အစည်းအနေနဲ့လှုပ်ဆောင်တာမဟုတ်ပဲကိုတက်နိုင်တဲ့လောက်နဲ့စိုက်ထုတ်လှုပ်ရှားနေတာလို့နော်စင်ပါဖောကပြောပါတယ
်ကျွန်တော်ကတော့ဒီဟာလေးလှုပ်ရှားမှုလေးဖြစ်လာအောင်စပြောမှဖောင်းလိုက်တာပေါ့နော်ဖွဲ့စည်းတိဆောက်ပေးလိုက်တယ်ပေါ့လှုပ်ရှားမှုလေးဖြစ်လာအောင်လှုပ်ဆောင်ပေးတယ်ဒါပေမဲ့တကယ်ပဲလက်တွေ့ပိုင်းမှာဥဆောင်နေရတော့လူငယ်တွေပဲဖြစ်ပါတယ်လို့လူငယ်တွေကနေပြီးတော့မှဥဆောင်လှုပ်ဆောင်နေတယ်ဒီຫນွေဥတော်လိုင်းကြီးကာလမှာဒီကော်တူးလေးဘက်ကိုရောက်လာတဲ့မြန်မာနိုင်ငံရဲ့အတွင်ပိုင်းကလူငယ်တွေလည်းရှိသလိုကော်တူးလေးဒေသလူငယ်တွေလည်းပါဝင်ပြီးတော့မှသူတို့ဟာဒီဥဆောင်ကိုပူပေါင်းပြီးတော့မှလှုပ်ရှားနေကြတာဖြစ်ပါတယ်လို့နော်ကျွန်တော်တို့အနေနဲ့ဒါ activities ပဲဖြစ်တယ်ကျွန်တော်တို့ funding တွေပါတယ်နဲ့ organize လုပ်ဆောင်နေတာမဟုတ်ဘူးလို့တငယ်ချင်းတွေတချို့ယုံကြည်လို့ပဲကျွန်တော်တို့ခီးစိတ်လေးကိုပံ့ပိုးပေးတာမျိုးမျိုးစည်းဝယ်ဖို့စိတ်လေးကိုပံ့ပိုးပေးတာမျိုးပေါ့နော်ကို့မှာ30ရှိ30ထုံး20ရှိ20ထုံးကျွန်တော်တို့ပူပေါင်းတော့မှဒီလိုလှုပ်ရှားနေတာပဲဖြစ်ပါတယ်လို့
ဒီလိုစနေရက်ခါအတွက်ထောက်ပံ့ဖြစ်စေမဲ့လှုပ်ရှားမှုအပြင်စစ်ရှောင်တွေအတွက်ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေကိုလည်းသူတို့တွေပံ့ပိုးကူညီလှုပ်ရှားခဲ့ကြပါတယ်။ဒီလိုကူညီနိုင်ဖို့အတွက်ကော့တူးလေအစိုးရဌာန6ခုနဲ့ချိတ်ဆက်ဆောင်ရွက်လှုပ်ဆောင်ခဲ့တယ်လို့နော်စင်ပါဖော်ကပြောပါတယ်။
အဓိကတော့ကျမတို့ကော်တူးလေရဲ့ဌာန6ခုနဲ့အခုလောလောဆယ်မှာချိတ်ဆက်ပြီးတော့လှုပ်ဆောင်နေတယ်ပညာရေးဌာနအသစ်တော်ဌာနနောက်ပြီးတော့မှဒီစိုက်ပျိုးရေးနဲ့လေယာနော်လေယာစိုက်ပျိုးရေးဌာနပြီးလို့ရှိရင်ကျမရေးဌာနပြီးတော့လူငယ် current youth KYO လူငယ်ဖွဲ့စည်းရဲ့နောက်ပြီးတော့မှဖွဲ့စည်းတည်ဆောက်ရေးနဲ့ဌာနပေါ့နော်အဲ့ဒါနဲ့လည်းလှုပ်ဆောင်နေတယ်အဓိကရည်ရွယ်ချက်ကတော့ကျမတို့ကတော့ငင်းငင်းချမ်းချမ်းနဲ့သွားဖို့ပဲကျမတို့နိုင်ငံကြီးပြန်လဲတည်ဆောက်လာတဲ့အချိန်မှာကျမတို့အားလုံးညီညီတက်တက်ငင်းငင်းချမ်းချမ်းနဲ့စီစီလုံးလုံးနဲ့ဖွံ့ဖြိုးတိုးတက်သွားဖို့ပြန်ပြီးတော့မှຫນွေຫນွေထွေထွေနဲ့လူမှုအတိုင်းဝိုင်းကြီးကပြန်ပြီးတော့မှတည်ဆောက်လာနိုင်ဖို့ပေါ့နော်အဓိကတော့လူကိုလူလိုတန်ဖိုးထားခြင်းပေါ့လူမျိုးဘာသာမခွဲခြားဘူးလူကိုလူလိုတန်ဖိုးထားမယ်ပြီးလို့ရှိရင်လည်းမတရားမှုကိုစန့်ကျင်တဲ့လူခွင့်ရေးချိုးဖောက်မှုတွေစန့်ကျင်တဲ့အရာတွေပေါ်မှာရက်တည်ပြီးတော့မှလှုပ်ရှားနေတာဖြစ်ပါတယ်လို့ကရင်လူမျိုးမှဗမာလူမျိုးမှပအိုးမှရှမ်းမှမဟုတ်ပဲနဲ့ကျွန်တော်တို့လူမျိုးဘာသာမရွေးရှိတဲ့နေရာမှာဒီ activities လေးတွေလှုပ်ဆောင်နေတာဖြစ်ပါတယ်
သူတို့ရဲ့လှုပ်ရှားမှုဘလောက်တိုင်းတာဒီအောင်မြင်မှုရနေပါပြီလဲ ရှစ်ဆက်ပြီးတော့ရောဘာတွေဆောင်ရွက်ဖို့ရှိနေပါလဲ။
ကျမတို့ကျမတို့အနေနဲ့ကတော့အောင်မြင်မှုဆိုတဲ့အရာထက်ပြည်သူတွေရဲ့နှလုံးသားထဲမှာကျမတို့နဲ့အတူရှိပြီးတဲ့အချိန်မှာဘယ်လောက်ထိငိမ့်ချမ်းတယ်လဲပေါ့ဘယ်လောက်ထိနှွေးထွေးတယ်လဲပေါ့သူတို့ရဲ့မလုံခြုံခြင်းတွေသူတို့ရဲ့မလွတ်မြောက်ခြင်းတွေကဘယ်လောက်ထိလွတ်မြောက်မှုခံစားရလဲပေါ့စိတ်ပိုင်းဆိုင်ရာဝမ်းနည်းနေတဲ့လူငယ်လေးတယောက်ကလေးလေးတယောက်ဟာကျမတို့ရဲ့လှုပ်ရှားမှုတွေ activities တွေကနေပဲသူ့ရဲ့ဝမ်းနည်းမှုတွေသူဖြည့်ဖြောက်သွားသလားပေါ့သူဖြည့်ဖြောက်ခွင့်ရခဲ့ရဆိုရင်ဒါကျမတို့ရဲ့အောင်မြင်မှုဖြစ်ပါတယ်လူတော်များများစိတ်ဓာတ်ဓာတ်တွေရနေကြတဲ့နိုင်ငံကြီးဖြစ်နေပြီဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီအပိုင်းကိုကျွန်တော်တို့ဦးစားပေးပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်လို့
ဒါကတော့စစ်ရေးပြင်းထန်နေတဲ့ကရင်ပြည်နယ်ကော့သူးလေဒေသကလူငယ်တွေရဲ့စစ်ရှောင်ပြည်သူတွေအတွက်ကိုကြမာကိုဖန်တီးဖို့ကိုစိုက်တာကိုစားစို့ဆိုတဲ့လှုပ်ရှားမှုအကြောင်းကိုကြားခဲ့ရတာပါနောက်ဆက်တဲ့အတွက်လည်းကျေးဇူးတင်ပါတယ်